ဘာသာသားများဖွဲ့ချုပ်ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခီးရှည်ချစ်တက်ပြီးကန့်ကွက်တဲ့ပိမောက်ခဲ့ကြရမှာအတန်းဖက်ဖြိုခွင်းခံရပြီးចောင်းသားတွေဟာအကျဉ်ထောင်တီးတီးမှထိန်းသိမ်းခံခဲ့ရတာပါဆန္ဒပြចောင်းသားတွေအတန်းဖက်ဖြိုခွင်းခံရတဲ့တစ်နှစ်ပြည့်နေမှာပဲတက်လာမဲ့အစိုးရတဲ့အနေနဲ့2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုတော့ VOA သတင်းတော်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိမောက်ခဲ့တဲ့ចောင်းသားခေါင်းဆောင်တွေနဲ့ဝန်ရံပြည်သူတွေကိုထိန်းသိမ်းခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်တနှစ်အတွင်းမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမမျှတမှုတွေကိုခံစားခဲ့ရပြီးတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်အခက်အခဲတွေရှိနေတာဟာ2008ခုနှစ်ဖွဲ့စည်းပုံကြောင်းဆိုပြီးကျောင်းသားတွေကပြောဆိုလိုက်ပါတယ်။ဒီအတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်တောင်းဆိုလိုက်ကြောင်းဘာကတာများအဖွဲ့ချုပ်ရဲ့ဗဟိုလုပ်ငန်းကော်မတီအဖွဲ့ဝင်ကိုရှင်းရာဇာကအခုလိုပြောပါတယ်
။ကျွန်တော်တို့အတိုင်းမှာဖြစ်နေရဲ့ပေါ့နော်။အဓိကပြဿနာအများစုရဲ့ဒီကံကြောင်းရင်တဲမှာဒီကတည်းကစစ်ဖွဲ့စည်းပုံကအဓိကကြားတဲ့အကြောင်းအရာတရားလိုကြောင်းနေနဲ့ရှင်းလင်းသုံးသပ်တယ်ဖွဲ့စည်းပုံနဲ့တော့ကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ဒီမိုကရေစီလူဖွဲ့စည်းပြီးဖြစ်ပေါ်လာမှာမဟုတ်နိုင်ဘူးအဲဒါကြောင့်ကျွန်တော်တို့ကဒီဖွဲ့စည်းပုံကိုအငြင်းဆုံးပြင်ဆင်ကြောင်းလဲတဲ့နေလို့ကျွန်တော်တို့ကတော့ကြုံကြည့်တဲ့အချိန်တော့ကျွန်တော်တို့ဂျင်နာတက်မှာအဲ့ဒါကိုထည့်သွင်းကြည့်ကြတာပါကျွန်တော်တို့ရဲ့ဖွဲ့ချုပ်ရဲ့ရည်ရည်ကြော2000ဖွဲ့စည်းပုံဖြတ်သိမ်းရေးပါပဲခင်ဗျာဒါမဲ့ဟိုကျွန်တော်တို့ကဟိုဖြတ်သိမ်းရေးဆိုတာကျွန်တော်ရဲ့အမြင်ရောဆန်တဲ့ကျွန်တော်ရဲ့ရည်ရည်ကြော်ကိုပြောတာပါလက်ရှိအချိန်မှာတော့ဟိုဘယ်လိုပဲပြောပြောကျွန်တော်တို့လုံးဝအလုံးစုံမဖြတ်သိမ်းနိုင်ဘူးဆိုရင်တော့မှမြို့သားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာဒီ2000ဖွဲ့စည်းပုံတွေကဒီမိုကရေစီဆန်ရှင်ဆန်ရှင်နဲ့မျှညီကြော်ရည်ရည်ကြော်ညီတဲ့အချက်အလက်တွေအားလုံးကိုမဖြစ်မနေပြင်ဆင်တဲ့လို့ကျွန်တော်မြင်
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာ2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်တတ်နဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လည်းအခက်အခဲတွေကြုံနေရသလိုစစ်တပ်ရဲ့အောက်မှာရှိတဲ့ဌာနဆိုင်ရာတွေကပြည်ထရေးဌာနဟာအရေးကြီးဆုံးဖြစ်တယ်ဆိုပြီးကြောင်းသားတွေကဆိုပါတယ်။ဒါဟာတက်ကြွလှုပ်ရှားသူတွေအတွက်နှိမ်နှင်းလို့ရအောင်လှုပ်ဆောင်နိုင်သေးတဲ့အတွက်ဒီဖွဲ့စည်းပုံကနေတချို့အပိုင်းတွေကိုတော့ပြင်ဆင်ဖို့လိုအပ်တာဖြစ်တယ်လို့လည်းဆိုပါတယ်။
ဖွဲ့စည်းပုံအရာပေါ့နော်ပြည်ထရေးကဆိုဝင်ကြီးတန်ပြည်ထရေးကိုဒီစစ်တပ်အောက်မှာပဲခြားတဲ့အတွက်ကျွန်တော်တို့စိတ်ကနေနံမှုရအများကြီးကြုံတွေ့နိုင်ပါပဲအခင်ဗျာ။ဘာလို့လဲဆိုတော့ဘာလို့ဆိုတော့ကျွန်တော်တို့အခုမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဆက်လာမယ်။သူတို့မှာဖွဲ့စည်းပုံအခြေခံဥယျာကန့်သက်ထားတဲ့အကန့်သက်တွေကြောင့်သူတို့မှာလုံနိုင်စွမ်းအားတွေအများကြီးခက်ခဲရှိရဆိုပေမဲ့သူတို့လက်တို့တဆိုင်နေကြလို့ဒီလိုလူအကျိုးစီးပွားအတွက်ဒီမိုကရေစီရေးအတွက်သူတို့တန်တာကြလို့လှုပ်နေတယ်လို့ကျွန်တော်တို့ပြောလင့်ပါတယ်ယူဆပါတယ်။ဒါပေမဲ့အရေးကြီးတဲ့ပေါ့နော်ဟိုတန်တန်ရဲ့အရေးကြီးတဲ့ပြည်ထရေးလိုဌာနမျိုးဝန်ကြီးဌာနမျိုးကိုဒီရေကောက်တင်မြောက်ခံရတဲ့အနိုင်ရပါတီကပေါ့နော်ကံရည်ကထိတ်ထုတ်ခွင့်မရှိတဲ့နဲ့သူနဲ့မဆိုင်တဲ့ဒီစစ်တပ်ကထိတ်ထုတ်ကံဆက်နေဆိုတဲ့အတွက်ဒီစစ်တပ်ကသူ့ရဲ့အကျိုးစီးပွားပေါ့နော်စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်တယ်လို့ယူဆနိုင်တဲ့ဒီမိုကရေစီတက်ကြလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးဖို့တွေဒီဆက်လက်အရေးယူဖို့တွေပြီးတော့အမျိုးမျိုးနှက်ချက်ပေးဖို့တွေကဆက်လက်လှုပ်ဆောင်သွားမှာသူတို့ကဆက်လက်လှုပ်ဆောင်သွားမှာသိကြပြီလို့ရှိတယ်
ပြီးခဲ့တဲ့နှစ်တစ်နှစ်ကျော်မတ်လ10ရက်နေ့ကစပြီးကျောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖြုတ်ခွဲကဖမ်းဆီးထိန်းသိမ်းထားခဲ့တာပါတစ်နှစ်ကျော်ကြာတဲ့အထိတရားရုံးတွေကနေကျောင်းသားခေါင်းဆောင်တဦးကိုအမှုပေါင်း20ကနေ60လောက်ထိတရားစွဲဆိုနေတာတွေလည်းမပြီးဆုံးသေးတဲ့အတွက်ကျောင်းသားတွေအဖို့တရားမျှတတဲ့စီရင်မှုကိုမခံစားရဘူးလို့လည်းပြောဆိုကြပါတယ်ဒီအခြေအနေတွေအောက်မှာအစိုးရတဲ့လက်ထက်အတွင်းပြုပြင်ပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်လည်းမျှော်မှန်းနေကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပါတီအနိုင်ရခဲ့မယ်ဆိုရင်အကျဉ်းထောင်နေထဲမှာနိုင်ငံရဲ့အကျဉ်းသားတဦးမှမကြံစည်ရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကပြောဆိုထားတာပါဒါပေမဲ့2008ခုနှစ်ဖွဲ့စည်းပုံကနေနိုင်ငံရေးနဲ့တက်ကြွလှုပ်ရှားသူတွေအတွက်ဘာတွေလှုပ်ဆောင်နိုင်မလဲဆိုတာကတော့လိလာသူတွေကအကဲခတ်နေကြပါတယ်မကြခင်တက်လာတော့မဲ့သမရသစ်ဟာလဲသူ့ရဲ့လုတ်ပိုင်ခွင့်နဲ့မြန်မာလူလူတွေရဲ့နစ်နာမှုတွေကိုဘလောက်အတိုင်းတာအထိလုတ်ဆောင်နိုင်မလဲဆိုတဲ့စိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးအိန္ဒိနာချင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာလဲဝေဖန်ချက်တွေထွက်ပေါ်နေတာပါ။ကျောင်းသားတွေကိုလဲလက်ရှိတရားရုံးထုတ်နေရာတွေကနေ့စဉ်လုံလုံဖြစ်ပေါ်နေပြီးနေ့စဉ်တာယာဝတီအကျဉ်းထောင်ကနေရန်ကုန်မှာရှိတဲ့တရားရုံးတွေကိုတက်နေရတဲ့အတွက်စိတ်ပန်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေအပြင်ကျန်းမာရေးထိခိုက်မှုတွေပါခံစားနေရတယ်လို့လဲဘဂဒခေါင်းဆောင်တွေကဆိုပါတယ်ဘဂဒများအဖွဲ့ချုပ်ရဲ့လက်ပံဖြိုခွဲခံရမှုတစ်နှစ်ပြည့်ထုတ်ပြန်ချက်ထဲမှာတော့တပိတ်မောက်ကျောင်းသားများတောင်းဆိုခဲ့တဲ့ဒီမိုကရေစီပညာရေးတောင်းဆိုချက်များမရရှိသေးသလိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ပြစ်မှုကျူးလွန်သူတွေကိုလည်းအမှန်တရားနဲ့ညီဥပဒေအရအရေးယူဆောင်ရွက်ခြင်းမပြုသေးတဲ့အကြောင်းကိုပြောဆိုထားပြီးအစိုးရလွှတ်တော်နဲ့ကျောင်းသားတွေရဲ့လေးဖွဲ့ဆိုင်ကတိကဝတ်အတိုင်းလုပ်ငန်းစဉ်တွေအစဉ်အဆက်ဆောင်ရွက်ခွင့်ပြန်ရရေးကိုလည်းတောင်းဆိုထားပါတယ်ရှင်